အီရန်နိုင်ငံကပယ်တင်ထုတ်ကြည်ပြစ်လို့ဆန်သက်တဲ့ကိစ္စအီရန်ကိုတရားဝင်သတိပေးထားပြီးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အီရန်ရဲ့နျူကလ িয়ার စီစဉ်ကိုဆွတ်ချပြီးအပြန်လည်အားဖြင့်တန်ခတ်အရေးယူမှုကိုဖြေလျော့ပေးဖို့အီရန်နဲ့အမေရိကန်ပါဝင်ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားသဘောတူညီထားတာပါ။အဲ့ဒီသဘောတူညီချက်ကိုသမ္မတထရမ့်ကဆက်ပြီးပြစ်တင်ဝေဖန်ပြီးတော့ Twitter မှာရေးတာတွေနဲ့သတိပေးထားတယ်ဆိုတာကိုလည်းထည့်ပြောထားတာပါ။သဘောတူညီချက်အတွက်အီရန်အနေနဲ့ကျေးဇူးတင်နေပြီးထိန်းချုပ်ထားတဲ့ဒေါ်လာဘီလီယံပေါင်းများစွာကိုပြန်မပေးခင်တုန်းကအီရန်ဟာပြိုလဲမဲ့အခြေအနေရောက်နေပြီလို့သမ္မတထရမ့်ကပြောပါတယ်။အီရန်ဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့လုပ်နေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ခဲ့ပြီးတဲ့နောက်နျူကလ িয়ার ရေးသဘောတူညီချက်ယူခဲ့ကြတာပါ။အီရန်ကတော့အဲ့ဒီဆွဆွဲချက်တွေကိုညှင်းထားပါတယ်။သဘောတူညီချက်အရအီရန်အနေနဲ့ယူရိနီယံသတ်စင်တာကိုကန့်သတ်ရမှာဖြစ်ပြီးနျူကလ িয়ার စေယုံများပြားကိုလည်းတခြားရည်ရွယ်ချက်တွေအတွက်အသုံးပြုဖို့ပြောင်းလဲပြရမှာဖြစ်ပါတယ်။အီရန်ရဲ့ဒုံးကျည်စမ်းသပ်မှုဟာအမေရိကန်နဲ့ဒေသတွင်းမဟာမိတ်တွေကိုလွန်ခဲ့တဲ့6လတာကာလအတွင်းချိန်ချောက်ခဲ့တဲ့ဖြစ်ရပ်တွေနဲ့နောက်ဆုံးပေါ်လာတဲ့လုပ်ရဖြစ်တယ်ဆိုပြီးသမ္မတထရမ့်ရဲ့အမျိုးသားလူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အငြိမ်းစားဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်ကပြတင်ရှုတ်ချပါတယ်။